ရရှိဆိုင်ထားရတဲ့တပြအချိန်ညောင်23ရာစုပြည်လုံးညီလာခံကိုအပြည်လက်ကုန်ပိုင်းလောက်မှမှကျင်းပနိုင်လိမ့်မယ်လို့ UPDJC တာဝန်ရှိသူတွေနဲ့အပြစ်ရက်ထားတဲ့လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တချို့ကပြောပါတယ်။အပြစ်ရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာမပြီးမချင်း23ရာစုပြည်လုံးညီလာခံကိုပြန်ဆနိုင်မှာမဟုတ်သေးဘူးလို့လည်းပြောနေကြတာပါ။ဆက်သွယ်နေထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်။
တတိယချိန်မြောက်23ရာစုပြည်လုံးညီလာခံကိုဇန်နဝါရီလကုန်ပိုင်းမှာကျင်းပမယ်လို့စောပိုင်းလုံးကအစီအစဉ်ခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်ရက်ရွှေဆိုင်လဲရပြီးဖေဖော်ဝါရီလတည်းကျင်းပနိုင်မယ်လို့မျှော်လင့်ခဲ့ကြတာပါဒါပေမဲ့23ရာစုပြည်လုံးညီလာခံနဲ့ပတ်သက်တဲ့အခြေခံလိုအပ်ချက်တွေအရအပြည့်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမိမိတို့သက်ဆိုင်ရာဒေသတွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးစီးမှသာပြည်လုံးညီလာခံကိုကျင်းပသွားနိုင်မှာဖြစ်ပါတယ်အခုဆိုရင် RCSSSC ရန်ပြည်ပြည်နယ်ထူထောင်ရေးကောင်စီ ALB ရခိုင်ပြည်လွတ်မြောက်ရေးပါတီနဲ့ဝန်ကြီးချုပ်ပါတီတို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ကြံနေသေးတာကြောင့်တက်မှတ်ထားတဲ့အချိန်စရားအတိုင်းလှုပ်သွားရင်တော့ AB လောက်ကုန်ပိုင်းကျမှ23ရာစုပြည်လုံးညီလာခံကိုအစောဆုံးကျင်းပနိုင်မှာဖြစ်တယ်လို့ UBDJC အတွင်းမှုအဖွဲ့ဝင်စိုင်းကျော်ညွန်းက VOA ကိုပြောပါလေ
။ဒီ23ရာစုပြည်လုံးလုပ်ဖို့အတွက်စစ်မှားလုပ်ရမယ့်လုပ်ငန်းစဉ်တွေရှိပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေရှိတယ်ဒီဟာရရစမတီဘူးဆိုရင်အဲဒါရှိဆက်တော့ဟိုအရမ်းနဲ့ဆက်နေသေးတယ်။တကယ်တော့အမျိုးသားစစ်နိုင်ငံရဲ့စွန့်ပွဲပြီးသွားပြီဆိုရင်တော့မှပဲအဲ့ကနေဖတ်လာတဲ့သဘောထားတွေအဲ့ဒါတွေကိုလုပ်ငန်းကော်မတီမှာပေးပို့ပြီးတော့လုပ်ငန်းကော်မတီမှာဆွေးနွေးရအောင်မှဖြစ်တယ်။ဒီမှသာလေအဲ့ဒီဆွေးနွေးချက်တွေက UNDPC ကိုရောက်မယ်။အဲ့တော့ကနလလောက်အတွင်းမှာဘလို့မှ23ရက်စစ်တင်အောင်ဒီမှနိုင်ချေမရှိဘူး။တကယ်တော့ကြော်တော့မှာပဲ
2015ခုနှစ်ဦးသိန်းစင်အစိုးရလက်ထက်မှာ NCA အပြည့်အစအကျုပ်ကိုလက်မှတ်ထိုးထားတဲ့လက်နက်ကင်ဆယ်ဘွဲ့တဲကအတော်များများအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးစီးခဲ့ပြီဖြစ်ပေမဲ့ RCSSSC ကတော့ရှမ်းပြည်နယ်လင်းကင်းမှာကျင်းပတဲ့ဆွေးနွေးပွဲကိုတက်မတော်ကတားမြစ်ခဲ့တာကြောင့်အစိုးရနဲ့ RCSS ကြားတင်းမာမှုတွေရှိခဲ့တာပါအခုတော့ RCSS နဲ့အစိုးရတို့ကြားနှိမ့်နှိုင်းမှုပြေလည်သွားပြီမို့23ရာစုပြည်လုံးညီလာခံကိုကြံမတိုင်ခင်သို့မဟုတ်ကြံအပြီး AP လောက်ကိုမိုင်းလောက်မှာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်မိကြောင်းပို့မျိုးသားလူမျိုးရေးအဖွဲ့ PNL ဥက္ကဋ္ဌဦးခွန်မြထွန်းကပြောပါလေ
ကျွန်တော်တို့ကဘာဖြစ်ပြောဒီမျိုးသားပြည်နိုင်ငံရွှေလိုပဲဒီဟာ23ရာစုပြည်လုံးရဲ့အခြေခံကြီးဖြစ်တာဟုတ်23ရာစုပြည်လုံးရဲ့အခြေခံကြီးဖြစ်တဲ့ဒီလောက်ကိုရထားတဲ့မျိုးသားပြည်နိုင်ငံရွှေလိုပဲကျင်းပနိုင်ရတော့လည်းဒါအရေးကြီးပါလေအဲ့လိုကျင်းပနိုင်အောင်လည်းပဲဒကာကန်ရှင်ရရောဒါဒီအစိုးရတမဟိုလွှတ်တော်တမရိယဘက်ကရောနိုင်ငံရေးပါတီပြောဝိုင်းစင်လာပြီးတော့မှဒါကိုတိုက်တွန်းကြတာမရှိပါဘူး။အတော့ခု RCSS ကိုယ်စားလှယ်ပြောသွားသလိုပေါ့လေ။အစိုးရကပြောထားတဲ့သဘောထားတွေကိုသူတို့ RCSS ပြန်မှာအခြေအနေဆွေးနွေးပြီးတော့မှအကောင်းဆုံးပြောင်းရှင်းပါမယ်ဆိုတဲ့သဘောထားမျိုးလေဒီလိုဆွေးနွေးပွဲမှာပြန်နိုင်ရတာလေဒါကကျွန်တော်တို့ညောင်းနေတဲ့တရားမတန်နေတော့မှတရားအရှိတမဖြစ်နိုင်တဲ့အလားအလာကောင်းပြရပါပဲ။
မြန်မာနိုင်ငံတွင်တိုင်းသားလက်နက်ကိုင်22ဖွဲ့ရှိတဲ့အထက်မှာအခုဆိုရင်10ဖွဲ့က NCA ကိုလက်မှတ်ရေးထိုးလိုက်တာကြောင့်နောက်ထပ်17ဖွဲ့ကျန်နေသေးတာပါ NLD အစိုးရနဲ့တပ်မတော်ကလှုပ်ဆောင်နေတဲ့ကြိုးပမ်းမှုတွေအရဆိုရင်ငြင်းငြင်းရေးလုပ်ငန်းစဉ်ဟာအားရစရာမရှိဘူးလို့စိုင်းကျော်ညွန့်ကဝေဖန်လိုက်ပါတယ်စနေနေ့မြောက် UPDJC အစည်းအဝေးကိုနေပြည်တော်က NRPC ရုံးမှာဖေဖော်ဝါရီ29ရက်ဒီကနေ့မွန်းလွဲပိုင်းကကျင်းပခဲ့ပေမဲ့23ရာစုပြည်လုံးညီလာခံပြန်လည်ကျင်းပရေးကိစ္စကိုတော့ဆွေးနွေးခဲ့ကြတာမရှိပါဘူး။အစိုးရလွှတ်တော်နဲ့တက်မတော်သားကိုယ်စားလှယ်တွေ၊တိုင်းသားလက်နက်ကိုင်ကိုယ်စားလှယ် EAO တွေနဲ့နိုင်ငံရေးပါတီအစုအဖွဲ့ကိုယ်စားလှယ်တွေအပြင်ညီညာရေးအကျိုးဆောင်တွေတက်ရောက်တဲ့ဒီအစည်းအဝေးမှာတော့မကြသေးခင်က NCA စာချုပ်မှာလက်မှတ်ထိုးလိုက်တဲ့မွန်ပြည်သက်ပါတီနဲ့လောက်ဒီမိုကရက်တစ်အစည်းအရုံးတို့ကိုကြိုဆိုကြပြီး UPDJC အဖွဲ့ဝင်တွေအဖြစ်သတ်မှတ်လိုက်ကြပါတယ်။